နောက်တစ်ဆက်ဆုံးနဲ့ကဘာဗလာပြိုင်ပွဲဝင်အတင်းတွေဟာတိုင်ပွဲကြီးမတိုင်ခင်မှာနိုင်ငံတကာခြေစမ်းပွဲတွေကိုဆက်ကစားနေကြပြီးတော့တောက်ကြံနေမှာတော့ဒီနှစ်ပြိုင်ပွဲမှာပူဆွဲမယ်လို့ရပန်းစားနေတဲ့အုပ်စု F ကဂျာမနီနဲ့အုပ်စု A ကဆော်ဒီအာရေဗျာတို့ဂျာမနီမှာကန်ကြတာမှာဂျာမနီက2ဂိုးတကူနဲ့နိုင်သွားပါတယ်။ဂျာမနီအတွက်ပထမပိုင်း10မိနစ်မှာဝါနာကအဖွင့်ဂိုးသွင်းယူပြီး43မိနစ်မှာဆော်ဒီအသင်းကဟော်ဆော်ဝီကပို့ဂိုးကိုသွင်းတာကြောင့်ပထမပိုင်းမှာတင်ဂျာမနီက2ဂိုးရသွားတာပါ။ဒုတိယပိုင်း84မိနစ်မှာဆော်ဒီအာရေဗျာအသင်းကတော်ဂျက်ဆင်းကခြေပါဂိုးတကူတင်သွင်းယူပါတယ်။ဒါကြောင့်ပွဲပြီးမှာ2ဂိုးတကူနဲ့အဆုံးသတ်သွားပါတယ်။အုပ်စုဘီကာအီရန်အသင်းနဲ့ကမ္ဘာပတ်ဝန်ဝင်များတဲ့လစ်သူရေးနီးယားအသင်းတို့တန်းတဲ့ပွဲမှာအင်ရှင်အီရန်ကတကူကိုမရှိနဲ့အနိုင်ရပါတယ်။အုပ်စုဒီမှာပါတဲ့ခရိုအေးရှားကအုပ်စု H မှာပါတဲ့စီနီဂေါအသင်းကိုအင်ရှင်ဖြစ်လက်ခံဆင်တိုင်တဲ့ပွဲမှာခရိုအေးရှားက2ဂိုးတကူနဲ့နိုင်ရပါတယ်။အုပ်စု E ကဆွစ်ဇာလန်အသင်းနဲ့အုပ်စု H မှာပါတဲ့အာရှထိပ်တီဂျပန်အသင်းတို့ဆွစ်ဇာလန်မှာကန်တဲ့ပွဲမှာတော့ဆွစ်ဇာလန်အသင်းက2ဂိုးကိုမရှိနဲ့အနိုင်ရပါတယ်။အုပ်စု H ကပိုလန်နဲ့ကမ္ဘာပတ်ဝန်ဝင်များတဲ့တောင်အမေရိကထိပ်သီးအသင်းတစ်သင်းဖြစ်တဲ့ချီလီတို့ပိုလန်မှာကန်တဲ့ပွဲမှာတစ်ဖက်2ဂိုးစီနဲ့တည်ကြသွားပါတယ်ခင်ဗျာ။